ကျွန်တော်အာယတနာဆန်နှစ်ပါးပြီးသွားပြီเนาะစိတ်စိတ်တိတ်တို့ရဲ့ဇတ်တိကာယတနာပုတ်ဖြတ်ရေးဣဇတ်တိကာနဲ့အာယတနာနဲ့ပေါင်းထားတာเนาะဣဇတ်တိကာယတနာကိုပါဠိလိုပြောမယ်ဆိုရင်ဒါသည်အတွေးအာယတနာဣဇတ်တိကာယတနာဒီဘယ်နှပါးရှိလဲ6ပါးဒါကိုကျွန်တော်တို့သိထားမယ်နောက်တစ်ခါဣဇတိကယရဏ6ပါးသည်ဘာတွေလဲလို့ကျမတို့ပြန်ကြည့်နာမည်အနေနဲ့ပြောရေးစက္ခာယတနာသူကဓွာရ6ပါးဆိုတာကိုကသိထားမယ်ဒါကြောင့်အတွေးအယရဏဆိုရင်ကိုကဒါလေးကိုမြင်ရမယ်ဒါသည်ဓွာရနဲ့ဆိုင်တယ်ဆိုတာသိရမယ်ဓွာရ6ပါးဒါကြောင့်စက္ခုသောတနာမည်လေးနဲ့သွားလိုက်မယ်နံပါတ်1ကတော့သောတာယတနာနံပါတ်3ကျတော့ဃာနနဲ့အယတနာပေါင်းတော့ကာနာယတနာနံပါတ်4ကဇိန်ဟွာနဲ့အာယတနာနဲ့ပေါင်းလိုက်တော့ဇိန်ဟွာယတနာနံပါတ်5ကကာယနဲ့ပေါင်းလိုက်တော့ကာယယတနာနံပါတ်6ကျတော့မနောနဲ့ပေါင်းမှဖြစ်တဲ့အတွက်ကြောင့်မနနဲ့ပေါင်းလိုက်တော့မနာယတနာအတွင်းအာယတနာ6ပါးဒါသည်နာမည်တေယကိုအနေနဲ့ကောက်လိုက်တော့စက္ခယေဒနာလို့ကျမတို့ကမြင်လိုက်တာနဲ့တေယကိုကောက်လိုက်တော့စက္ခုပတာဒယုတ်တေယကိုသောတာယေဒနာလို့ပြောရင်သောတာပတာဒယုတ်တေယကိုဃာနာယေဒနာလို့မြင်လိုက်ရင်ဃာနာပတာဒယုတ်တေယကိုဇိန်ဝါယေဒနာလို့မြင်လိုက်ရင်ဇိန်ဝါပတာဒယုတ်တေယကိုကာယလို့မြင်လိုက်ရင်ကာယပတာဒယုတ်တရေကိုဒီအထိသည်ပတာဒယုတ်တည်းမနာယရဏလို့ပြောရင်တော့စေ89ပါးတရေကိုဟုတ်ပြီနော်ဒါဓမ္မမေဆွေတို့မနေ့ကသိပြီးသားနောက်တစ်ခုကျမတို့ကဒါကိုပြန်ကြည့်မယ်ဆိုရင်ဣဇတိကယရဏအတွင်းအယရဏ6ပါးပြီးသွားပြီဆိုလို့ရှိရင်အပြည့်အယရဏဒါကဒွါရ6ပါးဒါဒီဓွာရ6ပါးပဲအာယုံ6ပါးဆိုတာအပြင်ကလာတဲ့အတွက်ကြောင့်ဒါကိုနာမည်တက်လိုက်တော့ဘာဟိရယုတ်ဘာဟိရနဲ့အာယတနာနဲ့ပေါင်းလိုက်တော့ဘာဟိရာယတနာဒါကိုပဲကျမတို့ကမြန်မာလိုပြောလိုက်မယ်ဆိုလို့ရှိရင်အပြင်အာယတနာနော်အပြင်အာယတနာဣဇဒဘာဟိရဆိုတာကဂျေဇူးများတယ်ဂျေဇူးသူ့လောက်မများဘူးဒါကြောင့်အပြင်းအာယတနာအပြင်းအာယတနာကလည်းဘယ်နှပါးရှိသလဲဒါ6ပါးဘာနဲ့တူလဲအာယုံနဲ့တူတယ်ဒါကိုသိနေရမယ်အာယုံ6ပါးဒါကြောင့်အာယုံ6ပါးဖြစ်တဲ့အတွက်ကြောင့်ကိုကစဉ်းစားပြီးကြည့်လိုက်တော့ရူပတ္တဃဏရတ္တပုဒ္ဓဗနာမည်နဲ့ရေးရမယ်ဆိုတဲ့ idea ဝင်သွားမယ်ဒါဆိုရင်ကျမတို့ကဒါကိုစာကျက်တဲ့ပုံစံလေးပဲစဉ်းစားပြီးတော့ကျမတို့ရေးမယ်ဆိုရင်ဒီအထိက6ဖြစ်သွားပြီနောက်ထပ်6ပေါ့နော်6အနေနဲ့ရေးရင်ရူပနဲ့အာယတနာနဲ့ပေါင်းလိုက်တော့ရူပာယတနာတတ္ထနဲ့ပေါင်းလိုက်တော့တတ္ထနဲ့အာယတနာပေါင်းတော့တတ္ထာယတနာခန္ဓာနဲ့ပေါင်းလိုက်တော့ခန္ဓာယတနာရတ္တနဲ့ပေါင်းလိုက်တော့ရတ္တာယတနာဖုဒ္ဓဘာနဲ့ပေါင်းလိုက်တော့ဖုဒ္ဓဘာယေဒနာဒါကြောင့်ရူပတ္တကဏရတဖုဒ္ဓဘာ၄နဲ့သွားတယ်နောက်ဆုံးနံပါတ်6နေနဲ့ကြတော့ဓမ္မနဲ့ပေါင်းလိုက်တော့ဓမ္မာယေဒနာဆိုပြီးတော့6ပါးတနည်းအားဖြင့်ပြောရင်ကိုကမြင်နေခဲ့ရမယ်ဒါတွေအကုန်လုံးဒီအာယုံ6ရူပတ္တကန္ဓာရတဖုဒ္ဓဘာဓမ္မဒီဘက်တုန်းကကြတော့စေကုသောတာဃာနဇိန်ဝါကာယမနဒါလေးမြင်နေခဲ့ရမယ်ဟုတ်ပြီနော်ဒွါရ6ပါးအာယု6ပါးဒီမှာလဲတရေကိုကြည့်လိုက်တော့ရူပယတနာဆိုတာအာယု6ပါးလို့ကိုကသိထားတဲ့အတွဲကြောင့်တရေကိုကိုမြင်အောင်ကြည့်ရူပယတနာလို့ပြောလိုက်လို့ရှိရင်ရူပယုံယုံဒါကြောင့်ရူပယတနာလို့ပြောရင်ရူပယုံယုံတပါတတ္ထာယတနာလို့ပြောရင်တဒယုံယုတ်တပါအာယုံယုတ်တွေသိရမယ်ခန္ဓာယရဏလို့ပြောရင်ခန္ဓာယုံယုတ်တပါရတ္တယရဏလို့ပြောရင်ရတ္တယုံယုတ်တပါဖုဒ္ဓဘာယရဏလို့မြင်လိုက်တာ ਨੇ ပထဝီတေဇောဝါယောဆိုအပ်တဲ့ พุทธะปายุงยุค3บาโลกูตีเนี่ยဟုတ်ပြီเนาะဒါကျွန်မတို့ပဲရေးတော့အဲ့တော့ဓမ္မရေရဏဒီဒီဆိုရင်ရုပ်တွေပြီးသွားပြီဒါဆိုရင်ဓမ္မရေရဏအရာဆိုတော့အခုကြည့်လိုက်တော့ဒီမှာကျွန်မတို့ကပြန်ပြီးတော့ဓမ္မရေရဏကိုမရေးခင်ကိုကပြန်စဉ်းစားလိုက်စဉ်းစားလိုက်တဲ့အခါမှာဒီအတွင်းအာယတန6ခုတည်းကအတွင်းအာယတန5ပါဒီ5ပါးတနည်းအားဖြင့်ပြောရင်ပင်စထွာတာ5ပါးသည်တရေကိုအနေနဲ့ကြည့်လိုက်တော့ဒါသည်ပတာဒယုံ5ပါးဒါမနေ့ကလည်းသိပြီးဒါပတာဒယုံ5ပါးတခါအပြည့်အာယတန6ခုတည်းကတနည်းအားဖြင့်ပြောရင်အာယုံ5ပါးပင်စာယုံလို့ပြောလို့ရတဲ့ဒီအပြည့်အာယတန5ပါးကိုကြည့်လိုက်တော့ဒါသည်ဂောစရယုံ9ပါးဒါဆိုရင်ကျမတို့ကယုတ်နဲ့ပတ်သက်ယုတ်က28ရှိတဲ့အထဲမှာအခုပြီးသွားတာဒီမှာ5ဒီမှာ9ဆိုတော့ဂောစရယုတ်နဲ့ပတာရယုတ်နဲ့ပေါင်းလိုက်ရင်ဒါသည်အလာရိကယုတ်12ပါးဒါဆိုရင်စိတ်စေတသိက်ယုတ်နိဗ္ဗာန်ဆိုတဲ့ပရမတ္ထတရား4ပါးကိုအခုအာယတနအဖြစ်သိမ့်ချုပ်ရေတွက်တော့မယ်ဟုတ်လားပရမတ္ထတရားတွေကိုသိမ့်ချုပ်ပြီးတော့ရေတွက်တဲ့အပိုင်းဒီတပ္ပသင်္ဃဟာကိုအခုကြည့်နေတာတပ္ပသင်္ဃခေါင်းစဉ်ကြီးတွေကဒါဆိုရင်အခုရုပ်ထဲကဂောစရယုတ်ကေပတာရယုတ်ကေဆိုပြီးတော့ဟာလာပေါက်လိုက်ရေ12ပါးဒါကိုကျမတို့ကဩလာရိကယုတ်ဩလာရိကယုတ်12ပါးကုန်သွားပြီအာယတနတွေက10ပါးကုန်သွားပြီအာယတန10ပါးဟုတ်ပြီနော်အတွင်းအာယတန5အပြင်အာယတန5ဒါတွေအကုန်လုံးဒီရုပ်တွေကြီးပဲမဟုတ်လားဒါဆိုရင်ယုတ်အာယတနဒီအခု10ပါးပြီးသွားပြီတရေကိုကောက်လိုက်လို့ရှိရင်ဩလာရိကယုတ်12ကုန်သွားပြီနောက်တစ်ခါမနာယတနကိုကြည့်လိုက်တော့ပရမတ္ထတရားတွေကစိတ်ပရမတ်ပြီးသွားပြီဟုတ်ပြီနော်ဒါဆိုရင်ယုတ်ပရမတ်က12ပါးပြီးသွားပြီစိတ်ပရမတ်ကအကုန်ကုန်သွားပြီ89ဒါဆိုရင်စိတ်စေတသိက်ယုတ်နိဗ္ဗာန်လို့ပြောတဲ့အထဲမှာစေတသိက်တွေကြံနေတယ်ဟုတ်လားမဟုတ်လားစေတသိက်တွေကြံနေအတွက်ကြောင့်ဓမ္မယရဏလို့ကျမတို့ကပြောလို့ရှိရင်ကျမတို့ကစေတသိက်52နောက်ပြီးလို့ရှိရင်ရုပ်ထဲကယူဒုက္ခမယုတ်16ပါပြီးရင်စိတ်စေတသိက်ဒီမှာယုတ်ပြီးတော့နိဗ္ဗာန်ဒါဒီဘယ်ထဲထည့်လိုက်လဲဓမ္မယရဏဒီအကျော်လေးကိုကျမတို့ကမြင်ရမယ်ဒါမှမဟုတ်ရုပ်ရုပ်ချင်းပဲယူမယ်ဆိုရင်ဒုက္ခမယုတ်16ပါဆိုတာကိုရှေ့ကိုတင်လိုက်လေရတယ်ဒုက္ခမယုတ်16ပါစေတသိက်52နိဗ္ဗာန်ဒါဆိုစာအုပ်ထဲကအတိုင်းလေးပေါ့နော်အဲ့ဒီလိုယူလဲရပါတယ်ကျမတို့ကစိတ်စေတသိက်ယုတ်နိဗ္ဗာန်လို့စဉ်းစားမယ်ဆိုရင်တော့ဓမ္မယရဏထဲမှာစိတ်ကဟိုဘက်ထဲမှာမနာယရဏထဲပါတယ်ဆိုတော့ဓမ္မယရဏထဲမှာစေတသိက်ပေါ့ဒါကြောင့်ခုဒီမှာဩလာရိကယုတ်12ပြီးပြီဆိုကြံနေမာတိဒုက္ခမယုတ်16ပါဒါဆိုရင်ယုတ်ပရမတ်အကုန်ကုန်သွားလားမကုန်သွားဘူးလားဒါဆိုရင်ယုတ်အာယတနကိုကြည့်ရင်ပတာရယုတ်5ကအတွင်းအာယတန5ဂောစရယုတ်9ကအပြင်အာယတန5ဒါဆိုရင်အာယတန10ခုပြီးသွားပြီဒုက္ခမယုတ်16ကဓမ္မယရဏတွေပါသွားပြီဟုတ်ပြီနော်ဒါဆိုရင်ယုတ်အာယတနဒီဘယ်နှခုပါလဲလို့ပြောရင်10ပါခွဲခွဲလို့ပြောတာဘာလို့လဲဓမ္မယရဏယုတ်ကြီးတက်တက်မဟုတ်ဘူးဘာတွေလဲရှိသေးလဲစေတသိက်52လဲနံလဲပါတယ်နောက်တစ်ခုဘာပါပါလဲနိဗ္ဗာန်ဒါဆိုရင်ကျမတို့ကပရမတ္ထတရား4ပါးကိုကြည့်ရင်စိတ်ပရမတ်အကုန်လုံးဒီမနာယေရနာစေတသိက်ပရမတ်အကုန်လုံးသည်ဓမ္မာယေရနာယုတ်ပရမတ်အကုန်လုံးကိုကြည်ရင်အတွင်းအာယတန5အပြင်အာယတန5ဒီဘက်ကဒုက္ခမယုတ်16ပါဓမ္မာယေရနာဆို10ပါခွဲဟုတ်လားယင်မြင်နေနော်နောက်တခါနိဗ္ဗာန်ဘယ်ထဲပါလဲဓမ္မာယေရနာဒါဆိုရင်ကျမတို့ကပရမတ္ထတရား4ပါးကိုအာယတန12ပါးနဲ့ခွဲပြပါဆိုရင်စိတ်စေတသိက်ယုတ်နိဗ္ဗာန်လို့ပဲယူကြဆိုစိတ်89ပါးသည်မနာယေတနာစေတသိက်52ကလည်းဓမ္မာယေတနာယုတ်28ပါးကိုယူရင်ပတာရယုတ်5ပါးသည်သက္ခာယေရဏသောတာယေရဏဂါနာယေရဏဇိဟဝါယေရဏကာယာယေရဏဂ โกสระยุคุณบาลุบโยยีรูปายเรนะตาดายเรนะกันนายเรนะรัตายเรนะปุจจะบายเรนะฮอบีโนเจนีเรตุกุมายุเซชาวบาดีธรรมายเรนะนิพพานกะฮอธรรมายเรนะถ้าไสสระตยุคนิพพานโออายตนะริเบกะนี่เปลี่ยนพี่แท้แต่คาจารออสิ้นไม่จาวဆိုလို့မကောင်းဒါဆိုကျမတို့ကဆိုလို့ကောင်းယူလိုက်တော့အတွင်းအာယတနာ6ပါးတရေကိုကောက်တယ်ဒါကြောင့်ကျမတို့ကအာယတနာ7ပါးဆိုတာကိုကျမတို့ကနာမည်ဆိုလိုက်တယ်နံပါတ်1ဆိုယူပုံစံစက္ခာယတနာသောတာယတနာဂါနာယတနာဇိဟွာယတနာကာယယတနာမနာယတနာရူပယတနာတတ္ထာယတနာခန္ဓာယတနာရတယတနာဖုဒ္ဓဘာယတနာဓမ္မယတနာဘောင်းအာယတနာ7ပါးအဲ့ဒီလိုဆိုတာတရားလားတရေကိုလားတရားအခုဆိုသဘောပေါက်နေအာယတနာတရားဘယ်နှပါ7ပါးတရေကိုကောက်ကြမယ်အဲ့ဒီအာယတနာ7ပါးသည်ရုပ်လားနာမ်လားလို့ပြောရင်မသိဘူးသိကျင်တရေကိုပြန်ကောက်ရတယ်ဒါဆိုရင်ကျမတို့ကတရေကိုကောက်တော့မယ်ဒါကြောင့်သက္ခာယတနာသည်ဆိုရင်သက္ခုပတာရယုတ်တရေကိုသောတာယတနာသည်ဂါနာယတနာသည်ဟုတ်ပြီနောက်တော့ရူပယေရဏသည်ဘုဒ္ဓဘာယုံယုတ်၃ပါးတရေကိုဒုက္ခမယုတ်16ပါးစေတသိက်50နိဗ္ဗာန်တရေကိုဒါကတရေကိုကောက်လိုက်တော့အဲ့ဒီမှာယုတ်အာယတနာဘယ်နှပါးလဲတရေကိုကြည့်လိုက်တော့အာယတနာ7ပါးရှိရာဝယ်ယုတ်သက်သက်အာယတနာ7ပါးနံသက်သက်အာယတနာနံသက်သက်အာယတနာတပါးပေါ်မနာယတနာယုတ်နံယောအာယတနာတပါးဟုတ်လားဟုတ်လားပြန်ပြောမယ်အာယတနာ7ပါးဝယ်ယုတ်သက်သက်အာယတနာဆိုယုတ်ကြီးပဲတရားကိုရှိတာက7ပါးနံသက်သက်အာယတနာစိတ်တရားကိုကောက်တဲ့မနာယတနာတပါးယုတ်နံယောအာယတနာဓမ္မာယတနာဟုတ်လားရှင်ဒါဆိုရင်အာယတနာ7ပါးကိုယုတ်နံမဲခွဲပြပါနံတက်တက်ယုတ်တက်တက်မဟုတ်ယုတ်နံမဲခွဲပြပါဆိုရင်ယုတ်အာယတနာသည်7ပါးကွဲဟုတ်လားနံအာယတနာသည်တပါးခွဲ7ပါးကွဲရေတပါးကွဲရေပေါင်းလိုက်တော့7ပါးဟုတ်ပြီနော်ဒါဆိုရင်အာယတနာ7ပါးဝယ်ယုတ်အာယတနာ7ပါးကွယ်နံအာယတနာ2ပါးကွယ်ပေါင်းလိုက်ရင်အာယတနာ7ပါးဒါကနှစ်ဖြတ်ပဲပြောလို့ဒီလိုမဟုတ်ဘဲနဲ့သုံးဖြတ်ခွဲမယ်အာယတနာ7ပါးဝယ်ယုတ်သက်သက်အာယတနာရေတွဲ၍ပြပါဆိုရင်ပြတ်တတ်တယ်နော်တရေကိုကောက်เสียလို့လားယုတ်သက်သက်အာယတနာ၁၀ပါးကိုရေတွဲ၍ပြပါသက္ခာယတနာသောတာယတနာအမှန်မီယုတ်သက်သက်အာယတနာ၁၀ပါးနံသက်သက်အာယတနာတပါးနာမည်လေးပြောပါမနာယေယုတ်နံယောအာယတနာတပါးနာမည်လေးပြောပါဓမ္မယေရောက်ပြီဒါဆိုရင်ကျမတို့ကသုံးဖြတ်မခွဲပဲနဲ့နှစ်ဖြတ်ပဲအာယတနာ၁၂ပါးကိုယုတ်နံမဲခွဲပါဆိုရင်ယုတ်နံမဲခွဲပါဆိုယုတ်အာယတနာ၁၀ပါးခွဲနံအာယတနာတပါးခွဲခွဲခွဲဆိုပြီးပါသွားတဲ့တဝက်တဝက်ဒီဘာကိုခွဲလိုက်တာဓမ္မာယတနာကိုခွဲနေတယ်အဲ့ဒီလိုမြင်ရမယ်ဟုတ်ပြီနော်ခန္ဓာဘယ်နှပါးရှိပါလဲ ခန္ဓာ၅ပါးကိုယုတ်နံခွဲပြပါယုတ်ခန္ဓာကတစ်ပါးနံခန္ဓာက၄ပါးဟုတ်ပြီနော်ဒါကြောင့်ခန္ဓာ၅ပါးလည်းနှခမ်းပြန်တက်လိုက်တော့ယုတ်နဲ့နံပဲအာယတနာ၁၂ပါးကိုယုတ်နံခွဲပြပါယုတ်အာယတနာ၁၀ပါးကိုနံအာယတနာပေါင်းလိုက်မယ်ဆိုရင်ဘယ်နှပါးလဲ၁၀ဟုတ်လားသူလဲပေါင်းလိုက်ရင်၁၂ပါးဘာလို့ရေးလဲဆိုဓာတ်အတွက်ရေးနေတာဟုတ်ပြီနော်ဒါလေးပြန်သိရမယ်အတွေ့အာယတနာ၆ပါးအပြင်အာယတနာ၆ပါးပေါင်းလိုက်ရင်အာယတနာ၁၂ပါးအာယတနာ၁၂ပါးကိုခွဲလိုက်တော့ယုတ်အာယတနာက၁၀ပါးခွဲနံအာယတနာက၁ပါးခွဲပေါင်းလိုက်မယ်ဆိုရင်ယုတ်နံ၂ပါးပဲဟုတ်ပြီနော်သူလဲယုတ်နဲ့နံပဲရှိတယ်တဲ့အဲ့ဒီတော့ကျမတို့ဓမ္မမေးဆွေတို့ကသိထားဖို့ရမှာအာယတနာဆိုတဲ့နာမည်ကြားလိုက်တိုင်းကြားလိုက်တိုင်းဓမ္မမေးဆွေတို့စိတ်ထဲမှာစိတ်တွေစေတသိက်တွေဖြစ်ကြဘာလို့လဲအာယတနာ၁၂ပါးဘာကြောင့်ပြအာယုံ၆ပါးဒွါရ၆ပါးပြမယ်အာယုံနဲ့ဒွါရတိုက်လိုက်ရင်ဘာဖြစ်မလဲစိတ်ဖြစ်မယ်ဒါအောင်သိရအောင်ဒါကြောင့်အာယတနာနာမည်ရရင်စိတ်စေတသိက်တို့ရဲ့ဖြစ်ကြောင်းလို့သိတော့လဲတရားကိုယ်တွေပြန်ကြည့်ရင်ကိုယ်တဏ္ဍာမှာရှိတဲ့ရုပ်တရားနံတရားတွေပဲဟုတ်ပြီနော်ဒီလိုမြင်ရဒါပေမဲ့ထူးခြားချက်ကကျမတို့ခန္ဓာ၅ပါးလို့ပြောလိုက်လို့ရှိရင်ပရမတ္ထတရား၄ပါးကိုခန္ဓာဖွဲ့တဲ့အခါမှာခန္ဓာ၅ပါးထဲမှာနိဗ္ဗာန်မပါဘူးနိဗ္ဗာန်ဒီခန္ဓာဝိမုတ်ဒါပေမဲ့ပရမတ္ထတရား၄ပါးကိုအာယတနတွေထည့်ကြမယ်ဆိုရင်တော့နိဗ္ဗာန်ဒီဓမ္မာယတနတွေပါတယ်နိဗ္ဗာန်ဒီသွားပြီးတော့အာယတနဝိမုတ်လို့သွားမလို့နဲ့နိဗ္ဗာန်ဒီဓမ္မာယတနဒီတိနာလေပဲ